ဒီကနေ့ကြားရောက်တဲ့ BB ဆိုင်ရာငြိမ်းချမ်းရေးနေ့ကိုကမ္ဘာတဝက်မှာကျင်းပနေတဲ့အချိန်မှာပဲမြန်မာနိုင်ငံတွင်းမှာတော့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အဓိကဖြစ်ပွားနေတာကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာဖြစ်ပါတယ်။အစိုးရကထိုးစစ်စင်တာကြောင့်လို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပြောဆိုနေချိန်မှာပဲတိုင်းရင်းသားတွေဘက်ကနယ်မြေချဲ့ထွင်တာကြောင့်လို့အစိုးရတပ်မတော်ဘက်ကလည်းအပြန်အလှန်ဆွဆဲတာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးသွားမှာပါ
။ဟုတ်ကဲ့ဒီလ15ရက်နေ့ကလေးကစတင်ခဲ့တဲ့ကချင်ပြည်နယ်အတွင်းကတိုက်ခိုက်မှုတွေဟာဒီကနေ့အထိငြိမ်သက်မသွားသေးပဲတိုက်ပွဲတွေဟာပုံမူပြင်းထန်လာနေပါတယ်။လက်ရှိကချင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ကျွန်တော်တို့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကတော့မနေ့က9နာရီခွဲလောက်အချိန်ကနေည9နာရီအချိန်ထိပေါ့။ KIO ရဲ့လုပ်ဆောင်တဲ့နေရာနဲ့90မိနစ်တိုက်ပွဲထားတဲ့ခံပုံးတောင်ထူတဲ့နေရာမှာအခုပတ်သက်တာမထူးသဖြင့်အလုံးကိုခံတဲ့ပုံစံဖြစ်ပါရဲ့။ညတပေါင်းတော့ကနားပြီမှာဒီနေ့ခုနှစ်နာရီကနေ၈နာရီအထိတစ်ခါအထမ်းပြန်နေတဲ့ပုံစံဖြစ်ပါရဲ့။သူတို့သူ့နာလို့အခုခံတဲ့ပုံစံဖြစ်ပါရဲ့။အခုလည်းတပ်ပေါ်ဖြစ်တဲ့ပုံစံတွေကြားပါရဲ့
။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေအတွင်ထိခိုက်တာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်တာကိုတော့တည်င်းအတိအကျမရသေးကြောင်းပြောပါရဲ့။ရှမ်းပြည်နယ်မြောက်ပိုင်း KIA တပ်မဟာလေးကတာဝန်ရှိသူတဦးကတော့တိန်းညီနယ်ကုံလုံးကြားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
။အဲ့ဘက်မှာစစ်ကြောင်း၃ကြောင်းနဲ့ငါပြတ်ထိုးတယ်လို့ပြောလိုက်။အဲ့တော့ကျွန်တော်ကဒီမနေ့လွတ်တဲ့နေရာကိုရွှေ့ခွင်းလိုက်တာ။မနေ့ကတော့တိုက်ပွဲတစ်ကြိမ်ဖြစ်တယ်။ဒီနေ့ကတော့ခုချိန်ထိတိုက်ပွဲဖြစ်တာတော့မကြသေး
။ KIA တပ်ဖွဲ့ဘက်ကအစိုးရတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်တယ်လို့ပြောဆိုတာရှိပေမဲ့အစိုးရတပ်မတော်ကပြောရဆိုခွင့်ရှိသူဗိုလ်ချုပ်အောင်ရဲဝင်းကတော့တိုက်ပွဲတွေဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုအခုလိုပြောဆိုပါတယ
်။အဓိကတော့သူတို့ဟိုတပ်မဏ္ဍီတွေမှာဟိုမနေတာတခုပေါ့နော်။ပြီးတော့ရင်ကျွန်တော်တို့ပုံမှန်လှုပ်ရှားသွားလာနေတဲ့ဟိုလှုပ်ရှားမှုတွေပေါ့နော်။လှုပ်ရှားမှုတွေမှာသူတို့ကလည်းရောစတင်ပြခတ်မှုတွေရှိတာပေါ့။အဲဒီကြောင့်ပါပဲဒီကတော့
ဒီလိုတိုက်ပွဲတွေဖြစ်တာများလာရင်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာထိခိုက်လာနိုင်ကြောင်းလည်းသုံးသပ်ပြောဆိုပါတယ်။အဲ
ဒီကတော့ကျွန်တော်တို့လည်းရွေးချယ်နေလို့တာလည်းမဟုတ်ပါဘူး။ဒီတိတိမူနေရင်းများခြင်းကတော့လည်းနည်းနည်းတော့စကားပြောလာနေတာပေါ့နော
်။ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ကိုတိုင်းရင်းသူအမျိုးသမီးအဖွဲ့အစည်းတွေနဲ့စုပေါင်းဖွဲ့စည်းထားတဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ကတော့သူတို့အဖွဲ့အစည်းတွေခြေစိုက်တဲ့ကချင်း၊ကရင်၊ကယား၊မွန်၊ရခိုင်ရှမ်းစတဲ့ပြည်နယ်တွေနဲ့စကိုင်းတိုင်းဒေသကြီးအတွင်းမှာအခမ်းအနားတွေကျင်းပခဲ့ပါတယ်။WLB ရဲ့အထွေထွေတွင်ရင်မှုမတ်ဂျူလီယန်မရစ်ကတော့တိုက်ပွဲတွေရပ်ဆိုင်းဖို့အတွက်အခုလိုတောင်းဆိုကြောင်းပြောပါတယ်။
လက်ရှိအစိုးရနဲ့တိုင်းဒေသနဲ့နိုင်ငံတွေကငင်းချင်းရေးတိုက်ဆောင်ဆင်းနေပွဲတွေဟာဆက်တိုက်เนาะအဆင်မပြတ်လုပ်နေတယ်။အောက်ခြေအဆင့်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြောက်မန်းတဲ့စစ်မှန်ပြီးမှရေရှည်တန်းခံနေတဲ့ငင်းချင်းရေးအတွက်ယုံကြည်မှုတည်ဆောက်နေနေရမှာအဲ့တော့ပြဿနာဖြစ်လာနိုင်တယ်လေ။တကယ်တကယ်မြန်မာနိုင်ငံမှာငင်းချင်းရေးတည်ဆောက်မယ်ဆိုလို့ရှိရင်ဒီအောက်ခြေအဆင့်မှာတိုက်ပွဲဖြစ်နေတာတွေကိုလုံးဝရပ်တန့်ပြီးမှတက်အင်အားတိုးချိန်မှာတိုင်းဒေသတွေမှာတက်ဆွဲထားတဲ့အစိုးရစစ်တပ်တွေကိုကိုယ့်ရဲ့တိုက်ရင်တွေကိုပြန်ဖို့အတွက်လည်းကျမတို့ကကျမတို့ထုတ်ပြန်ထားတဲ့တဘောထားထုတ်ပြန်ချက်မှာပေါ့နော်။ကောင်းဆိုချက်တည်းရနေနေဖြစ်ထားတာဖြစ်ပါလိမ့်ရှင့
်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်ပြီးတဲ့နောက်နိုင်ငံတကာကနေဆက်ဒေတာကဒုက္ခသည်တွေကိုကူညီထောက်ပံ့တာတွေလျှော့ချလာတာကြောင့်ဒုက္ခသည်တွေအခက်အခဲတွေ့နေရကြောင်းနဲ့ကူညီထောက်ပံ့တာတွေကိုမရဆိုင်စီလိုကြောင်းလည်းဆက်လက်ပြောဆိုပါတယ်။မြန်မာနိုင်ငံမှာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း21ဖွဲ့ရှိနေပြီးအဖွဲ့၈ဖွဲ့ကသာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ်။ဒီလဇန်ပိုင်းကပြီးဆုံးသွားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကို NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့12ဖွဲ့ပါဝင်တက်ရောက်ခဲ့ပါတယ်။နောက်တစ်ကြိမ်ကျင်းပမဲ့ညီလာခံနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ဆိုရင် NCA မှာလက်မှတ်ရေးထိုးဖို့လိုအပ်နေပြီးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာ NCA လက်မှတ်ရေးထိုးဖို့အတွက်အဟန့်တားတွေဖြစ်လာမဲ့အခြေအနေရှိနေပါတယ်။